ซีเรียနိုင်ငံတွင်ကအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွပစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အကြောင်းပြင်သစ်ကအင်ကန်နီမှာပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ခိုက်ခဲ့တာဖြစ်ကြောင်းပြင်သစ်ကာကွယ်ရေးဝန်ကြီးဆက်ဗက်စတိန်လက်ခွန်က X လူမှုကွန်ရက်မီဒီယာမှာရေးသားထားပေမဲ့ဆီးရီးယားနိုင်ငံတွင်ကဘယ်နေရာတွေမှာတိုက်ခိုက်ခဲ့တယ်လဲဆိုတာကိုတော့တိတိကျကျပြောဆိုမထားပါဘူး။ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်တဘုံတို့ယာရုကဖိရှားပြီးချိန်ကဆလို့ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့စစ်သွေးကြောင့် ISD ကိုတရင်ပတ်တွင်နဲ့ချစ်ပြီးအမေရိကန်တို့ကအချင်းချင်းပြစ်မှတ်ထားတိုက်ခိုက်မှုနောက်ပိုင်းကျင်းသစ်တို့ကလည်းတိုက်ခိုက်လာတာဖြစ်ပါတယ်အစ္စလာမ်ရဲ့စစ်သွေးကြောင့် IS တို့က2014ခုနှစ်အတွင်းဆီးရီးယားနိုင်ငံအရှေ့ပိုင်းနဲ့အီရတ်နိုင်ငံအနောက်ပိုင်းကဒေသအများအပြားကိုထိန်းချုပ်ခဲ့တာဖြစ်ပြီးအဲ့ဒီနောက်မှာတော့ဒီအဖွဲ့ကိုချေမှုန်းရေးရည်ရွယ်တဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့အပါအဝင်နိုင်ငံတကာရဲ့တုံ့ပြန်တိုက်ခိုက်မှုတွေလာခဲ့တာဖြစ်ပါတယ်ရှင်